မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေကိုလူမျိုးရေးတပ်ဖွဲ့တွေနှိမ်နင်းရမှာကလေးငယ်တွေပါထိခိုက်သေးဆုံးနေတဲ့ပေါ်ကုလသမဂ္ဂကထပ်မံသတိပေးလိုက်ပါတယ်ဆန္ဒပြဝဲတွေမှာကလေးတွေပေါ်လူမျိုးရေးတပ်ဖွဲ့တွေအင်အားအလွန်အကျွံအသုံးပြုနေတဲ့ပေါ်ကလေးငယ်များရေးပေါ်ရန်ပုံငွေဖွဲ့ UNICEF အနေနဲ့အလွန်မင်းစိုးရင်ကြောင့်ဘူရူနီကထပ်မံပြောဆိုလိုက်တာပါပြီးခဲ့တဲ့တင်းလာနေတုန်းကကချင်ပြည်နယ်မြစ်ချင်းနားမြို့မှာလူမျိုးရေးတပ်ဖွဲ့တွေလက်ချက်ကြောင့်ကလေးငယ်တူအပြင်းထန်ဒဏ်ရာရခဲ့တယ်လို့၅နှစ်အရွယ်ကလေးငယ်တူကလည်း၄ခွနဲ့ပြစ်ခတ်ခံခဲ့ရတာကြောင့်ဒဏ်ရာအပြင်းထန်ရရှိခဲ့တယ်လို့လည်းပြောဆိုထားပါတယ်ပြီးခဲ့တဲ့စနေနေ့မှာတော့လည်းမန္တလေးမြို့မှာလူမျိုးရေးတပ်ဖွဲ့တွေလက်ချက်နဲ့ကလေးတူတည်ဆုံခဲ့တာပါလူမျိုးရေးတပ်ဖွဲ့တွေအနေနဲ့ကလေးငယ်တွေနဲ့လူငယ်တွေကိုကာကွယ်ဆောက်ရှောက်ဖို့နဲ့အကြမ်းဖက်မှုကိုရှောင်ကျဉ်ပြီးထိန်းသိမ်းဆောင်ရွက်ဖို့လည်းတောင်းဆိုထားပါတယ်ကလေးတငယ်ခွေရည်များဆိုင်ရာကုလသမဂ္ဂသဘောတူညီချက်စာချုပ် CRC နဲ့2019ခုနှစ်မြန်မာနိုင်ငံကလေးတငယ်ခွေရည်များဆိုင်ရာဥပဒေအရအနှင်းထားတဲ့ခွေရည်တွေအားလုံးကိုတာဝန်ရှိသူတွေစောင့်ထိန်လိုက်နာဖို့လည်းထပ်မံတတိပေးထားပါဗျာမြန်မာနိုင်ငံမှာဒီလဆန်းကပဲအယက်သားဆွေရောက်ကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်နိုင်ငံအဝန်ကန့်ကွက်ဆန္ဒပြဝဲတွေပေါ်ပေါက်နေပြီးဆန္ဒပြလှုပ်ရှားမှုတွေကိုလည်းအာဏာပိုင်တွေအင်အားသုံးဖြိုခွင်းမှုတွေကြောင့်ထိခိုက်သေးဆုံးသူတွေလည်းရှိနေပါဗျာ